နိုင်ဂျီးရီးယားနိုင်ငံမှာဖေဖော်ဝါရီလ14ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့သမရရွေးကောက်ပွဲကိုဘိုကိုဟာရမ်စစ်သွေးကြွားတွေရဲ့ရန်ကြောင့်နောက်ထပ်သတင်း6ပတ်ရွှေ့ဆိုင်းလိုက်ပါတယ်။မဲယုံတွေမဲလာပေးတဲ့သူတွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမဲ့သူတွေလုံခြုံမှုမရှိဘူးဆိုရင်ရွေးကောက်ပွဲရဲ့လွတ်လပ်မျှတမှုကိုလည်းအကြီးအကျယ်ထိခိုက်နိုင်တယ်လို့နိုင်ဂျီးရီးယားနိုင်ငံရဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသတော်တော်များများကိုဘိုကိုဟာရမ်စစ်သွေးကြွတွေကထိန်းချုပ်ထားပါတယ်။အဲ့ဒီနေရာတွေမှာရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပနိုင်ဖို့မဖြစ်နိုင်ဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ရွေးကောက်ပွဲရွှေ့ဆိုင်ဖို့နိုင်ဂျီးရီးယားကဆုံးဖြတ်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ပြောကြားခဲ့ပါတယ်။ဒီစားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အပေါ်နိုင်ငံရေးနဲ့ဝင်ဆက်တာကိုလက်မခံနိုင်ဘူးလို့ဝင်ကြီးကယ်ရီကပြောကြားခဲ့ပြီးတော့ဒီမိုကရေစီလုပ်ငန်းစဉ်မှာလုံခြုံရေးစိုးရိမ်မှုကိုအစိုးရကအကြောင်းပြတာဟာစိုးရိမ်စရာဖြစ်တယ်လို့ဆိုခဲ့ပါတယ်။နိုင်ဂျီးရီးယားသမ္မတ Goodluck Jonathan ဟာနောက်ထပ်သမ္မတတက်တန်းအနိုင်ရဖို့ကြိုးစားနေပါတယ်။ပြည်သူအများကတော့သမ္မတနဲ့အစိုးရဟာအစိုးရစစ်သွေးကြွတွေကိုနှိမ်နင်းနိုင်ခြင်းမရှိဘူးလို့ဝေဖန်နေကြပါတယ်ရှင်။